ဒီအမေရိကန်တန်ကနေအော်တိုဘာ12ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးကိုမနက်9နာရီထိလိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 4433ညနဲ့လိုင်းဒိုမီတာ50 kHz 5955အပြင်လိုင်းလက်မီတာ190 kHz 7505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအစည်းအဝေးဒုတိယပိုင်းအဖြစ်နဲ့ဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညဓာတ်ရိုက်လီလိုင်းအစည်းအဝေးဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီစနေညဓာတ်ရိုက်လီလိုင်းအစည်းအဝေးကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ဦးကျော်စံသာကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါရခင်ဗျာ
။ညီမပါတော်ရရှိမှခင်ဗျာ။ကျွန်တော်ရဲ့တိုက်ရိုက်လင်းဆိုင်တော်မညညလင်းပြောသူအသံချက်စကားမလွှင့်နိုင်ကောင်းပါဘူးနော်။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တချင်ကနိုင်ငံတကာမှာအင်တာမျက်နှာငယ်ခဲ့ရတဲ့မြန်မာနိုင်ငံကနေပြောင်းရွှေ့ပြီးနိုင်ငံတကာမှာစောင့်နေရတဲ့အလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားတွေရဲ့ဘဝနဲ့ပတ်သက်ပါတယ်။အရင်ကမျက်နှာငကြရတာကနေပြီးတော့အခုခါမှာမြန်မာနိုင်ငံဟာဒီမိုကရေစီလမ်းပေါ်ရောက်နေပြီးပြုပြင်ပြောင်းလဲရေးတွေလုပ်နေပြီးဆိုပြီးတော့နိုင်ငံတကာအသိအမှတ်ပြုခံလာရတော့ဒီလိုပြုပြင်ပြောင်းလဲနေတဲ့နိုင်ငံသားတွေနိုင်ငံသူနိုင်ငံသားဘဝကောနိုင်ငံတကာမှာဘလောက်မျက်နှာပန်းလှလာသလဲမျက်နှာငကြရတဲ့ဘဝကလွတ်မြောက်ကြလားဆိုတာဆွေးနွေးမှာဖြစ်ပါတယ်အဲ့လိုလွတ်မြောက်အောင်မြန်မာနိုင်ငံအစိုးရကဘာလုပ်ပေးသလဲဆိုတာလည်းကျွန်တော်တစ်ဆက်တည်းကြည့်ရမှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသွားရရှင်နေဆွေးနွေးလာတဲ့များကိုပြန်လည်ဖြည့်ကြပေးဖို့ပုံကိုယ်ရရလည်းပဲဒီလုပ်ငန်းကိုထပ်ထပ်ဝင်ဆောင်ရွက်နေတဲ့ပုံကိုယ်တွေဖြစ်ပါတယ်ဒေါက်တာဆိုင်ခိုင်မျိုးထွန်းဆိုလို့ရှိရင်အခကြီးငွေဆိုင်ရာမြန်မာတန်းတူအခကြီးငွေမြို့သားအစင်ရရှိရအတွက်ဆောင်ရွက်နေတဲ့အလုပ်သမားကိုယ်စားလူဖြစ်ပါတယ်ဥစိန်သေးဆိုရင်လည်းရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကခေါင်းဆောင်ဖြစ်ပါတယ်တခါမြန်မာနိုင်ငံမှာအလုပ်သမားအရေးတွေကိုအဓိကလိုက်လံဆောင်ရွက်ပေးနေတဲ့လူခွင့်ရေးရှင်တူလို့ပြောရမယ်ဦးသိန်းတန်းဦးလို့လည်းပေါင်းတာဖြစ်လို့တခြားနိုင်ငံတော်တော်များများကရွှေပြောင်းအလုပ်သမားရေးဆောင်ရွက်တဲ့ဒူလည်းပဲပါဝင်ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်ဒေါက်တာဆိုင်ခိုင်မျိုးထွန်းကိုမေးပါရစေခင်ဗျာဆွေးနွေးမယ့်လူတွေကများတော့ကျွန်တော်ဟုတ်ကဲ့လူတို့ရှင်းမယ်ကျွန်တော်ပြောကြတာပါခင်ဗျာဆရာတို့ဆောင်ရွက်နေတဲ့အဖွဲ့ကဒါအမျိုးသားအစင်းအခါချင်းငွေဆိုင်ရာအလုပ်သမားကိုဆိုတော့မြန်မာနိုင်ငံအလုပ်သမားတွေကပြည်ပမှာသွားပြီးအလုပ်လုပ်ရတဲ့အခါဒေသခံအလုပ်သမားတွေနဲ့ဒဏ်ထူခွင့်မရဘူးဈေးနှိမ်ပြီးတော့ပြေးတယ်သူများတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ရတယ်ဆိုတော့ဤတော်သံတွေကြားရပါတယ်အခုကအဲ့ဒီအချိန်တွေကဘလောက်ထိများပုံမတွတ်တက်ကောက်မှုရှိလာပြီပြည်ခင်ဗျာ
ဝင်ရေးတွေ MOU တွေတို့တခြား engagement တို့တစ်ဖြင့် sign လို့ပါတယ်နဲ့လုပ်ခဲ့တာရှိတယ်ဒါမဲ့အခုထိတော့လေဒီကျွန်တော်တို့နိုင်ငံတွင်းမှာတကယ်ရွှေပြောင်းလုပ်ကားနဲ့ဆက်သက်ပြီးတော့ဖြည့်ရောက်တဲ့ဟိုဟာပေါ့စီမံတွေမရှိသေးတာတော့တွေ့ရတာဟု
တ်ဟုတ်ကဲ့ဥစိန်ထေးကရောဘယ်လိုမြန်မာလက်ခင်ဗျာအလုပ်သမားတွေရဲ့ဘဝမြန်မာနိုင်ငံပြုပြင်ပြောင်းလဲလုပ်ပြီးနောက်ပြည်ပရောက်အလုပ်သမားတွေရဲ့ဘဝတိုးတက်မှုပုံတရားတွေ့လာပါပြီလားခင်ဗျာ
တိုင်းတာတစ်ခုရှိတော့ကျွန်တော်တို့တိုးတက်လို့ပြောလို့ရပါတယ်ဒါမဲ့လည်းဒီစက်ကစနစ်တကျတိုးတက်တဲ့ပုံစံမျိုးတော့မဖြစ်သေးပါဘူးခင်ဗျာ
ဟုတ်ကဲ့ဆရာဦးသိန်းတို့ခင်ဗျာမြန်မာနိုင်ငံတရားဥပဒေဆရာတို့ကရှင်းနေဆိုတော့ကျွန်တော်မေးပြသေးတရားဥပဒေအရာပေါ့လေသူတို့မျိုးအစိုးရရဲ့လှုပ်ဆောင်ချက်အဲဒါအုပ်ချုပ်ရေးပိုင်း administration ဘိုင်းကဒီပြည်ပရဲ့အလုပ်သမားတွေရဲ့အခွင့်အရေးကာကွယ်ဖို့အတွက်ဘာများဆောင်ရွက်ပါလဲခင်ဗျာဥပဒေပြဋ္ဌာန်းတာရှိသလားသူတို့မျိုးအစိုးရဘိုင်းကနိုင်ငံဆက်ဆံရေးသဘောနဲ့ဆောင်ရွက်ဖို့အထောက်အထားတွေများရှိပါလားခင်ဗျာ
ဒီ try another when you do project ဘာမှပြည်ပရဲ့အခါမှာသူထူကြတဲ့ချက်ကတော့ဒီမှာဒီဥဒိစိန်ရဲ့ဆွေးနွေးတဲ့အခါမှာရှေ့ပြောင်းလို့ဒီမှာကိစ္စပါလာပြီးတော့အဲ့ဒီချက်ကိုဆက်သွင်းပြီးတော့ကျွန်တော်နိုင်ငံအစိုးရဘက်ကနေပြောတဲ့အချက်နောက်တစ်ခါခုကျွန်တော်တို့ထိုင်းခိုးထောင်ကျွန်းမှာဖြစ်တဲ့ဒုသမဏပတ်သက်ပြီးတော့ဒီအဒီမြန်မာလူမိုင်းနဲ့ပတ်သက်ပြီးတော့တရားသဖြင့်ဆောင်ရွက်ပြီးလို့မြန်မာနိုင်ငံတန်ယုံမှာသွားတဲ့အချက်ဒီချက်တွေကတော့တော်တော်ထူကြတဲ့အချက်ကိုပြောမှာပါပဲ။ဘာလို့လဲဆိုတော့ဒီလိုကိစ္စမျိုးကအရင်တုန်းကတော့တို့လုံးဝပြီးဆိုင်တဲ့ကိစ္စတွေမဟုတ်တဲ့အတွက်အနာဆရာပြောတယ်ကျွန်တော်အတိုင်းတာတစ်ခုအထိတော့တိုးတက်လာတယ်ဆိုကျွန်တော်တို့ပြောရမှာပါပဲသို့တော့ခုနလိုဥရီပြရပြထန်းထားလို့ကားဝယ်တာလို့ပါမျိုးတော့သူကကျွန်တော်တို့မတွေ့ရပါဘူ
းဟုတ်ကဲ့ဆရာအဲ့တော့လိုအပ်တယ်မထင်ဘူးလားဆရာဥပဒေသမားတယောက်အနေနဲ့လွတ်တော်ကပြပရောက်ရွှေပြောင်းအလုပ်သမားများဆိုင်အခွင့်အရေးဆိုင်ရာဥပဒေပါညာမြန်မာနိုင်ငံကပြဋ္ဌာန်းဖို့လိုအပ်တယ်လို့ဆရာသုံးသပ်ပါလားလိုအပ်ဘူးလား
လိုအပ်ပါတယ်ခင်ဗျာလိုအပ်ပါတယ်ကျွန်တော်တို့တင်မောသားတွေဆိုလို့ရှိရင်တင်မောသားအခွင့်အရေးတွေကိုသူတို့တင်မောသားအဖွဲ့ချုပ်ကပေးတဲ့အခွင့်အရေးတွေကိုတောင်းမှာဗမာပြည်ကရတဲ့အခွင့်အရေးတောင်းမှာဂရင်းမဆက်ပြင်းနဲ့လွတ်တဲ့လူတွေကိုတတ်မှတ်နှုံးတဲ့နှိမ့်ပြီးတော့ပေးဖို့တောင်းမှာဟိုဘရဲ့ဆက်ဆက်ကုလူမျိုးတွေဗမာလုပ်ခဲ့တဲ့ဆက်ဆက်ရတဲ့တဲ့တွေမှာရှိပါတယ်အများကြီးပေါ့ဗျာတို့ကျွန်တော်တို့အမိန်ခံရတာတွေရပိုင်ဝင်နေလည်းရတာတရုတ်ပြည်မှာတရုတ်ပြည်မို့လို့အိန္ဒိယမှာအိန္ဒိယမို့လို့ကျွန်တော်တို့အလုပ်သမားတွေမှထူးချင်းထိုင်းမှာပေါ့ဗျာ
okay.
တတ်မှတ်တဲ့ အဲ့တန်ကြီးကန်တန်ကြီးမရတဲ့ဘဲနဲ့ဖြစ်တာလေရှိတော့ဒါမျိုးကတန်ကြီးကကာကွယ်တင်တာပေါ့
ကျွန်တော်တခုသိချင်တာကအဲ့တော့မြန်မာဘက်ကဒီလိုဥပဒေပြဋ္ဌာန်းရင်ဟိုလက်ခံတဲ့နိုင်ငံဘက်ကရောလိုက်နာရမယ်ဆိုရယ် binding လုပ်လို့ရသလားအဲ့ဒါနိုင်ငံတကာဥပဒေသဘောအရဆိုရင
်ဟဲ့ကြိုက်ကျွန်တော်တို့တနိုင်ငံချင်းတော့ကျွန်တော်တို့တိုင်းပြည်ကလုပ်တဲ့ဥပဒေကိုသူတို့တည်းလိုက်နာလို့တော့လိုက်နာမှာတော့မဟုတ်ဘူးပြန်ဒါနဲ့နိုင်ငံတကာရဲ့စံနှုန်းကြီးကြီးဝတီရနိုင်ငံတကာဥပဒေမှာလိုက်နာတဲ့အချက်တွေရှိပါတယ်အဲ့ဒီအချက်တွေကအဲ့ဒီမူပေါင်းတွေကနေပြီးတော့တနိုင်ငံသဘောတူစာချုပ်မျိုးတွေလုပ်တာပထမဆုံးတော့ကိုယ်နဲ့ကိုယ်တိုင်ပြည်ကနေပြီးတော့ဒီဥပဒေတွေရုပ်သမားတွေကိုကာကွယ်မယ်နိုင်ငံသားရောဒီပတ်တော့ဥပဒေတွေကာကွယ်မယ်ဆိုတော့ဆုံးဖြတ်ချက်နဲ့ဥညိုကြာချမ်းပြီးအဲ့ဒီအတက်ဒီဥတဖက်နဲ့နိုင်ငံချင်းနားလည်မှုစာချင်းမှာဆိုရင်လဲနိုင်ပြီးတော့လုပ်နိုင်တဲ့အနေအထားမျိုးသဘောတူညီမှုရအောင်ဆက်သွားနိုင်ပါလား
ဟုတ်ကဲ့
ဒါမျိုးတို့လို့ကျွန်တော်တို့ရပါတယ
်ဟုတ်ကဲ့ဆရာကောင်းပါတယ်ဆိုတော့လွှတ်တော်ပိုင်းကလည်းဥပဒေပြူပေးရမယ်အစိုးရပိုင်းကလည်းပဲနှစ်နိုင်ငံဆွေးနွေးပြီးတော့လုပ်ယူရမယ်ဟုတ်ကဲ့ကျွန်တော်အခုနောက်ပြောရတာကတော့ထိုင်းကပုဂ္ဂိုလ်တွေအဓိကဆရာလည်းထိုင်းကိုအဓိကထားပြောရခဲ့အဲ့ဆိုတော့ကျွန်တော်ဂျပန်နိုင်ငံအခြေအနေကိုကြည့်ပြစီခင်ဗျာဂျပန်နိုင်ငံဥထုံးဝေကြပါလားခင်ဗျာအရင်စီအစိုးရအဆက်ဆက်ကအခြေအနေနဲ့အခုပြုပြင်ပြောင်းလဲလုပ်နေပါပြီဆိုတော့မြန်မာနိုင်ငံခေတ်ရောက်လာတဲ့အခါမှာဘာများပြောင်းလဲလာပါလဲဒီလိုပေါ့ကတိုးတက်မှုတစုံတရာရှိပါလား
တိုးတက်မှုအနေငယ်တော့ရှိပါခင်ဗျာဒီဂျပန်နိုင်ငံအလုပ်သမားတွေရဲ့ဘဝကဟိုအင်တာနက်ရှင်နယ်အလုပ်သမားတွေနဲ့ဒန်းတူညီမျှခံစားခွင့်ရနေပါတယ်ခင်ဗျာဥပမာဆိုလို့ရှိရင်ဂျပန်မှာတနအီဟိုရန်850နဲ့စတဲ့အလုပ်ကအခုဆိုရင်ရန်1000နဲ့စတဲ့အလုပ်တိဖြစ်နေပါတယ်ဘယ်လိုမျိုးမျိုးဆိုပေါ့လေဟိုမှာရန်850ပေးတဲ့တစ်ထည်ကဟိုအရင်တော့ရန်850ပေးတဲ့တစ်ထည်တယောက်ဆိုလို့ရှိရင်သူ့ဆိုင်မှာမလုပ်ကြတော့သူ့ကုမ္ပဏီမှာမလုပ်ကြတော့ဗျအဲသူ့တဲ့များရမယ်900ရန်900တနအီကိုရန်1000အဲ့လိုရမယ်နေရာမျိုးကိုကြောင်းရှိတယ်နောက်တစ်ခုကလုံတမားတွေအလုပ်ခဒါသာကြီးငွေတွေမရလို့ရှိရင်သက်ဆိုင်ရာအဖွဲ့အစည်းကိုတိုင်တန်းလို့ရှိရင်ဒါသာကြီးငွေတွေပြန်ရပါတယ်ခင်ဗျာနင်းနာကြီးတွေဆုံးဆုံးကြီးတွေကအပြည့်ပြောင်းသွားတယ်ပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာအကိုရနိုင်ထွန်းလေလိုင်းပေါ်ရောက်လာပြီးပြောပါရဲကျွန်တော်ဆွေးနွေးနေတာကမြန်မာနိုင်ငံအရင်စေဆွေလက်ထက်ကမြန်မာနိုင်ငံနဲ့အခုပြုပြင်ပြောင်းလဲလုပ်နေဆွေးမြန်မာနိုင်ငံအဲ့ပြုပြင်ပြောင်းလဲရောက်ပြပရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေပူပြီးမြန်နေပန်းလှလာသလားသူတို့ဘဝအခြေအနေတိုးတက်ပြောင်းလဲလာသလားဆိုတာသိချင်ပါတယ်တောင်ကိုရီးယားရောက်မြန်မာအလုပ်သမားအခြေအနေဟုတ်ကဲ့ပြောပါခွင့်နော်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာအရင်တည်းကအရင်တည်းဆိုင်တော့နည်းနည်းလေးတိတာတင်းစတော့တောင်းနေမှုရှိတယ်လို့ပြောလို့ရပါတယ်ဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင်မြန်မာတန်ရုံးမှာဒီအလုပ်သမားရေးရကျွမ်းကျင်သူအရာရှိတူဆိုပြီးတော့ဒီတိတ္တမော်လေဗမာနိုင်ငံကနေပြီးတော့အစိုးရနဲ့လှုပ်ထားတဲ့ပုံကိုရှိပါတယ်အဲ့ဒီပုံကနေပြီးတော့ဗမာနိုင်ငံရွှေပြောင်းလူသမားတွေရဲ့ဖြစ်နေတဲ့အခက်အခဲတချို့ကိုပေါ့လေအားလုံးတော့သူမကူညီပေးနိုင်ဘူးတချို့တော့သူ့အနေနဲ့ကူညီပေးနိုင်တဲ့အဆင့်မှရှိပါတယ်တော်တော်လည်းပဲကူညီရဆိုတဲ့နေရာမှာသူ့အနေနဲ့ကိုရီးယားဆိုင်ရာဥပဒေရေးရာကိုလည်းစစ်စင်ကနားမလည်ဘူးနောက်တစ်ခုကဘာသာစကားရေးရာမှာလည်းမကျွမ်းကျင်ဘူးနောက်ပြီးဝန်ထမ်းအားဖြင့်လည်းသူ့ကိုတယောက်တည်းပဲခန့်ထားတဲ့အတွက်ကြောင့်မလို့သူဟာဒီကတော့မကူပေးနိုင်ဘူးခင်ဗျာလက်ရှိမှာဆိုလို့ရှိရင်ဗမာနိုင်ငံသားတွေကဒုက္ခရောက်လာလို့ဒီမှာတန်ရုံးမှာရှိတဲ့ဒီမှာလူသမားကြီးကအရာရှိကိုဖွင့်လှစ်ခဲ့တယ်ဆိုလို့ရှိရင်သူကနေပြီးတော့ဗမာနေလဲနေသူနေတဲ့နေရာလူသမားတယောက်ရဲ့နေတဲ့နေရာကိုမူတည်ပြီးတော့သူကပြန်ပြေးလမ်းညွှန်တယ်ပေါ့ဗျာအဲဆိုလို့ရှိရင်ဘယ် NGO ဖွဲ့စည်းကိုဖွင့်လှစ်ပါအဲ NGO ဖွဲ့စည်းမှာဗမာတောင်ဝန်ခံဘယ်လိုရှိပါလဲဗမာတောင်ဝန်ခံဆိုရလဲဒီကိုရီးယား NGO ကနေပြီးပြန်လဲပြီးခန့်အပ်ထားတဲ့စစ်နောက်ဝန်ထမ်းတွေပေါ့ဗျာသူတို့ပြန်ဆက်သွယ်ပြီးတော့သူတို့ကတစ်ဆင့်ပြန်ကူညီပေးတဲ့အဆင့်အနေထားပဲရှိပါတယ်ပြေဝကြီးတော့မြန်မာတန်ရုံးဘက်ကဖြည်းဖြည်းချင်းကူညီကြတော့မရှိပါဘူးခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေ့ချင်တာကိုရီးယားနိုင်ငံထိန်းနှုန်းကမြန်မာနိုင်ငံအလုပ်သမားတွေဟာပြည်ပမှာအလုပ်လုပ်ရင်အထူးသဖြင့်အိန္ဒိယနိုင်ငံတွေကရောက်နေတဲ့အလုပ်သမားတွေကကျွန်တော်တို့ကိုပြောကြပါတယ်ဒီကောင်တွေဟာငတ်နေလို့အစားစရာမရှိလို့တိုင်းပြည်ထဲမှာဆုတ်ပြတ်တက်နေလို့ငါတို့စီလာပြီးတော့တောင်းစားသလိုလုပ်နေရတယ်အဲ့လိုအထင်သေးအမြင်သေးဆက်ဆံမှုတွေရှိတဲ့ဒေသခံအလုပ်သမားတွေကအဲ့ဆိုတော့တောင်ကိုရီးယားမှာရောအဲ့ဒီအတွေ့အကြုံကိုအရင်ကတည်းကရှိခဲ့ပါလားရှိခဲ့တယ်ဆိုရင်အဲ့ဒီအတွေ့အကြုံကအဲ့ဒီသဘောထားကအခုပြောင်းလဲလာပါလားဆိုတာလေးပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအရင်ကတော့ဒီလိုအတွေ့အကြုံကလွန်ခဲ့တဲ့အနည်းငယ်လောက်ကတကယ်ကိုရှိခဲ့ပါတယ်အဲဗမာနိုင်ငံသားတွေဆိုလို့ရှိရင်သူတို့စီမှာလာပြီးတော့လှုပ်လှုပ်တဲ့အတွက်ဒါဗမာနိုင်ငံသားတွေကစိတ်ရနေလို့ငက်ပြက်နေလို့ဟာလားနောက်ဆုံးစားစရာမရှိလို့ဟာလားသူနေရာမှာလာပြီးတော့လှုပ်လှုပ်နေရတယ်ဆိုပြီးတော့လူချင်းဆက်ဆံတာတော့မှအစင်တန်းချင်းမတူညီတဲ့ဂလိုအတန်းလျာပုံစံမျိုးခွဲချပြီးဆွေးနွေးနေရရှိပါတယ်တိုးတော်လည်းပဲခေအချင်းကြီးရွှေလျောလာတဲ့အချိန်မှာအခုလိုအချိန်ကြီးမျိုးမှာတော့ဒါမျိုးတွေကတော်တော်လေးကိုမရှိတော့ရှားပါသွားပါပြီတိုးတော်လည်းပဲနည်းနည်းလေးတော့ကြံပါသေးရခင်ဗျာ
ဥဆန်ဝင်းခင်ဗျာမလေးရှားမှာရောက်နေတဲ့မြန်မာလူသမားရေးလှုပ်ရှားသူတူဖြစ်ပါတယ်ဥဆန်ဝင်းအတွေ့အကြုံလည်းပြောပါခင်ဗျာမလေးရှားနိုင်ငံရောက်မြန်မာရွှေပြောင်းလူသမားရဲ့ဘဝ တူတဲ့ပြောင်းလဲမှုတစုံတရာရှိလာပါလားခင်ဗျာဒီအစိုးရလက်ထက်မှာပေါ့မြန်မာအစိုးရပြောင်းလဲလာပြီးတဲ့နောက
်ဟုတ်ကဲ့ရသားအစိုးရလက်ထက်မှာတော့အရင်စစ်အစိုးရလက်ထက်နဲ့တော့မတူဘူးပြောင်းလဲမှုကအနှဲငယ်တော့ရှိလာပါတယ်ဒါပေမဲ့တွေးပြောင်းလဲမှုတွေကအရန်ကိုနှေးပွေးနေပါသေးတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီအလုပ်သမားပိုင်းကိုကိုင်းတဲ့ဒီလိုမှဝင်ကြီးဌာနပြည်တော်စုဝင်ကြီးကိုတိုင်းမြန်မာပြည်အနေနဲ့မလေးရှားကိုလာသွားတယ်။လာသွားတဲ့အခါမှာသူကိုတိုင်းဒီအလို့သမားတွေကိုနေထိုင်မှုတဲ့ပါမစ်တွေလုပ်ပေးမယ်။အဲအလို့သမားတွေကရရှိတဲ့အကျိုးခံစားခွင့်နေရရှိအောင်သူလုပ်ပေးမယ်ဆိုပြီးပြောသွားပါတယ်။ဒါပဲနဲ့လေဒီအလို့သမားဝင်ကြီးဦးအမင်းပြန်သွားတာတစ်နှစ်ကျော်လောက်ရှိပြီ။အလို့သမားရဲ့ဘဝတိုင်းမဲ့ဖြစ်နေပါသေးတယ်။အဲအခုနောက်ပိုင်းမှာဆိုရင်တော့ဒီအလို့သမားဝင်ကြီးဌာနရဲ့ဒီတော့အရာရှိအတူကိုထားရှိပါပဲသူအနေနဲ့ဆိုရင်လည်းမလေးရှားချေပြန့်လုံးအကြီးတဲ့ခါတော့ကြတော့အဲတွားရည်လာရအထက်ခဲအများဆုံးတို့တွေ့ရတယ်နောက်နိုင်ဘာချေပြန့်လုံးအကြီးတဲ့ခါတော့ကြတော့အဲတွားရည်လာရအထက်ခဲအများဆုံးတို့တွေ့ရတယ်နောက်နိုင်ဘာသာစကားကိုမချမ်းကျင်တဲ့အတွက်အထက်ခဲမှာဆိုတော့သူမှရှိပါတယ်
ဆိုတော့အခုကျွန်တော်မလေးရှားဘက်ကအများဆုံးကြားရတဲ့အခါဒီမြန်မာရွှေပြောင်းအလို့သမားတချို့ကအသက်ခံရတာတို့ရိုက်နှက်ခံတော့အမျိုးမျိုးပေါ့လေအချင်းချင်းပြဿနာဖြစ်တာတို့အဲ့လိုကြတော့ဒီအလို့သမားတွေရဲ့လုံခြုံရေးအတွက်ကမလေးရှားအစိုးရအနေနဲ့တာဝန်ယူဆောင်ရွက်ပေးတာကရှိပါလားခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကျွန်တော်တို့2013ခုနှစ်9လမှစပြီး9လမှ30နှစ်စပြီးအချမ်းဖတ်မှုကစတင်ခဲ့10လပိုင်းတည်းကလူ6ဦးကျော်ကျွန်တော်တို့ဒီနိုင်ငံကူညီမှုကပုန်းခုနှစ်သားသမီးရနေပြီးတော့ကိုကြီးဆောင်ရပေးခဲ့တယ်။အဲနောက်မှာတလောက်နှစ်ယောက်စီကယနေ့တိုင်အထိရှိတယ်။ဒီလားမှာတော့မရှိသေးဘူး။တလားစီဒီလိုအချမ်းပတ်တက်ခက်ခံရတာရှိတယ်။ဒါပေမဲ့အဲမှုတွေကိုကျွန်တော်တို့အနေနဲ့တော့မောင်းဖူးမောင်းဝါဆိုတော့ဒီနိုင်ငံတော်သမ္မတကြီးကနေပြီးတော့ဒီလက်ရှိမလေးအစိုးရကိုဟိုကျွန်တော်ပြရားပေးခြင်းတဲ့ body ဒါရတဲ့အမှုမှောင်ပေါ်ပေါက်စေခြင်း။အဲလိုမှမပေါ်ပေါက်လို့ရှိရင်ကျွန်တော်မြန်မာနိုင်ငံသားတွေကဘာမှဟိုစာပြည့်မရှိဘဲနဲ့အတက်ခံရမှာဖြစ်ပါတယ
်ဆိုရဲထိုင်းရဲကရောထိုင်း sorry ထိုင်းနဲ့မလေးရှားအနာပိုင်တွေကရောဘလောက်အေးဒီဆောင်ရွက်ပါလဲမြန်မာနိုင်ငံသားတွေအသာဖြတ်ခံရတဲ့ကိစ္စကို
မြန်မာနိုင်ငံသားအသာခံရတဲ့ကိစ္စကိုသူတို့အနေနဲ့အဲဒီတရားခံကိုတွေ့လို့ရှိရင်ဒီရဲဖုန်းနဲ့မှာ inspector ဖုန်းနဲ့မှာဘလောက်ဘလောက်ကိုဆက်တယ်ပါဘယ်ရဲစကောင်းဆက်တယ်ပါဒီလောက်ထိပဲရှိပါတယ်ဂျန်နေတာတော့ဒီနေ့အချိန်အမှုမပေါ်တဲ့ပေါ့ခင်ဗျာဒီကနေ့နောက်ဆုံးပေါ်ရနေဒီနေ့အချိန်အထိဘူးဒီပေါ်ပါတော့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဥစိန်ထေးကိုပြန်ပေးခြင်းပါတယ်ဥစိန်ထေးကရွှေပြောင်းအလို့သမားခွခွင်ရေးကွန်ရဲ့ဥက္ကဋ္ဌဖြစ်တယ်ဒီလိုမြန်မာနိုင်ငံသားတွေကိုသိတံပိုးမထားဘူးဆိုတဲ့သဘောပေါ့အင်ရှင်နိုင်ငံတွေရဲ့အစွမ်းဝထိုင်းမှာဆိုလဲကောတောင်ကျွန်းကိစ္စဆိုလို့ရှိရင်မြန်မာနိုင်ငံသားတွေကိုအခုရရှိတဲ့သတင်းတွေအရာပြောတာပါနော်ဒါဒဇာကန်အဖြစ်နဲ့ပါခေါ်မလဲအဲ့ဒါ scape goat ပေါ့လေထိုးကျွေးလိုက်တဲ့သဘောလောက်ဖြစ်နေတယ်ဗြိတိန်နိုင်ငံကလူကအသက်ခံတော့သူတို့ရဲတွေကဒါကိုညနေပိုင်းလာကျင်လို့ဆိုနေရဗမာကိုပဲကောက်ပြီးတော့တေခန်စပရီလုတ်လိုက်တာတွေရှိသလိုမလေးရှားမှာလည်းဥဆောင်ဝင်ပြောသလိုသူအရေးဒီမှရှိတာတွေဒီလိုအခြေအနေမျိုးကိုပြောင်းလဲနိုင်အောင်ကဥစဉ်ချေတို့ဘယ်လိုများဆောင်ရွက်နိုင်မယ်ထင်ပါလဲခင်ဗျာ
ကျွန်တော်အဓိကအနေနဲ့ကတော့ကျွန်တော်ဒီနိုင်ငံတော်အစိုးရရဲ့ကိုယ်နိုင်ငံသားပေါ်မှာဘယ်လောက်ထိကာကွယ်ဆောင်ရှောက်မှုတွေပေးနိုင်မယ်အရေးဒီကြီးမှုတွေပေးနိုင်မယ်ဆိုတဲ့ပေါ်မှာမူတည်ပါတယ်ခင်ဗျာတော့ time မှာဆိုလို့ရှိရင်လည်းကျွန်တော်ဒီအခုခေါက်တောင်ကျောင်းမှာဖြစ်တဲ့ကိစ္စပေါ့လေအဲ့ဒါမီဒီယာမှာတော်တော်လေးပေါက်သွားတဲ့ခါကျတော့မှဒါလည်းလူတွေကသိကြတာပါတကယ်တကယ်ကကျွန်တော်တို့ဖြစ်နေတာတွေကဒီလိုအလားတူတန်းပုံစံမျိုးဖြစ်လာရကြပါပြီဆိုတော့အဲ့ကော့တောင်ကျောင်းမှာလည်းလွန်ခဲ့တဲ့1998ခုနှစ်ကကျွန်တော်ကိုယ်တိုင်ရောက်ရှိတဲ့အချိန်မှာအလုပ်ပေါ်လုပ်တဲ့အချိန်မှာကြားခဲ့ရတာတွေကကျွန်တော်မရောက်ခင်လေး5ရက်မှာကိုမြန်မာနိုင်ငံသားရှေ့ရဖို့တခိုးလို့ဆွတ်ဆွဲပြီးတော့ဖန်ဆီးမိတ်ဆက်ပြီးတော့ဖတ်လိုက်တဲ့အမျိုးကျေကျေလေးလို့ကျွန်တော်ကြားခဲ့ရပြီ။အဲ့ဒါလည်းဒါတွေကဟိုသူကအခုမှဖြစ်နေတဲ့သဘောမဟုတ်ပါဘူး။ဆိုတော့ဒီအဲ့လိုမျိုးဖြစ်နေတဲ့အပေါ်တွေမှာပေါ့လေ။ဒါဟိုကတ်ခံတာဖြစ်၊လူရခံတာဖြစ်၊မရင်းကျင်းခံရတာလို့ဖြစ်ဒါမျိုးတွေကအာစဉ်ဆက်မပြတ်ဖြစ်လာတဲ့နှစ်ပေါင်းများစွာကြာပါပြီ။အဓိကတော့ဒီကျောင်းနိုင်ငံတော်အစိုးရနေပြီးတော့ဘလောက်အတိုင်းအတာဒီကျောင်းနိုင်ငံသားပေါ်မှာမမမနဲ့ရပ်တည်လောက်ဆောင်ပေးနေဆိုတဲ့ပုံမှာမြင်ကြည့်ပါရခင်ဗျာ
။ဟုတ်ကဲ့ဒေါက်တာဆိုင်ကရောဗာပြောချင်ပါလေဒီကိစ္စမှာမြန်မာနိုင်ငံသားတွေအပေါ်မှာအထင်သေးအမြင်သေးနဲ့သဘောထားဆက်ဆံနေတာအင်ရှင်နိုင်ငံတွေကဒီကိစ္စရောဆရာတို့ကဘယ်လိုများပြည်လဲအောင်ဆောင်ရွက်ပေးနိုင်မယ်ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်မြင်တာကတော့တကယ်တမ်းကရှေ့အရင်ဆိုရဆက်ဆက်ကဒီရွှေပြောင်းလုပ်သားတွေအပေါ်မှာထားတဲ့အမြင်ကတမျိုးရှိခဲ့တော့နော်အရင်တော့နိုင်ငံတော်သူတို့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်နဲ့တွားလိုက်ချိန်မှာဖွံ့ဖြိုးနေတဲ့မြန်မာနိုင်ငံမှာစည်းရဲမှုတွေမရှိကြဘူးအဲ့လိုပုံစံမျိုးနဲ့အချိန်မှဒီနိုင်ငံသားတွေကိုဒီဘနိုင်ငံပို့ပြီးတော့လုတ်ခွင့်တရားဝင်လုတ်တဲ့အချိန် နာတရားဝင်ဖြစ်စဉ်ရအားနေခဲ့ပါတယ်အဲ့တော့အခုဒီနောက်ပိုင်း2017အစိုးရတက်လာတဲ့ချိန်ကျမှဒီ registration ပေါ့နော်တရားဝင်မပုံတင်လုပ်တဲ့ပိုင်းနေနဲ့အားဆိုင်လုပ်လာတာတော့ရှိပါတယ်ဒါပေမဲ့တိုးတက်မှုကတော့ခုနကကျွန်တော်ပြောသလိုပါပဲဒေတင်ဗာမှုမရှိဘူးပါတရားဝင်လမ်းကြောင်းကသွားတဲ့ပိုင်းတွေရှိတယ်လို့တခြားတရားမဝင်လမ်းကြောင်းကနေသွားတာရှိအဲ့မှာတစ်ချက်ကတိုင်းရင်းသားနယ်မြေရည်သွားတာတွေရှိအဲ့တော့သွားတဲ့အချိန်မှာကုနိုင်ငံသားတွေကုနိုင်ငံသားအဖြစ်အတိမတ်မပြုခံရတဲ့အနေအထားရှိခဲ့တာပေါ့နော်အဲ့ဒီဟာတွေကကျိုးဆက်တွေကခုမှပြန်လာပြီးလာတရားမှုရှိနေတော့နော်နိုင်ငံသားနောက်တစ်ခုကလည်းဒီ registration မပုံတင်ကိစ္စရတဲ့သူတွေကခုဒီမပုံတင်လာတင်ရမှာကိုလည်းကြောက်နေကြတဲ့အနေအထားတွေရှိနေဆိုကျွန်တော်တို့ကြားရတယ်နော်အဲ့တော့နိုင်ငံတော်အနေနဲ့ဒီဆိုရအနေနဲ့တခြားနိုင်ငံဆိုရတွေနဲ့တကယ်ကိုထိထိရောက်ရောက်ကိုနိုင်ငံသားတွေကိုကာကွယ်နိုင်ဖို့အတွက်ပြန်လဲဆွေးနွေးညှိနှိုင်းမှုတွေလုပ်တင်တယ်လို့ယူဆတာပါ။နောက်တစ်ခုခုဒီမှာယူဒီအားမှာဖြစ်သွားတဲ့ကိစ္စဆိုရင်တကယ်တမ်းကျတော့နိုင်ငံဆက်ဆံရေးအထီးတော်တော့ပြည်သူတွေချင်းချင်းကြားဆက်ဆံရေးအထီးတော်ထိခိုက်လာနိုင်တဲ့နေသားရှိပါ။အဲဒါမျိုးတွေလည်းမဖြစ်အောင်ယူဒီအားကိုခက်ခက်အနေနဲ့လည်းပဲဒီဆိုရနော်ချင်းချင်းပြန်လဲတည်ချာညှိနှိုင်းပြီးလှုပ်ဆောင်ဖို့လိုပါတယ်ဟုတ်ကဲ
့။ဟုတ်ကဲ့ကျွန်တော်ကိုရန်နိုင်ထွန်းကိုတစ်ချက်ပြန်မိကျင်တယ်ကိုရီးယားကိုရောက်တဲ့လူတွေကတော့တဝင်းလမ်းကြောင်းအတိုင်းသွားတာပဲထင်ပါတယ်နေဆက်ဖြတ်တာတောင်ကြော်တာမရှိဘူးထင်ပါတယ်ဟုတ်ပါတော့ကိုရန်နိုင်ထွန်
းဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်တဝင်းလမ်းကြောင်းလာကြတာပါဟုတ်တယ်ပဲတဝင်းလာတဲ့အဖြစ်ပေါ်မှာတို့တို့ကအခက်အခဲတွေတချို့ရှိပါတယ
်ဒါကျွန်တော်သိနေတာအဲ့တဝင်းလာမဲ့မြန်မာပြည်ကအလုပ်သမားတွေကိုနိုင်ငံခြားကိုမလွတ်ခင်မှာမြန်မာနိုင်ငံသက်ဆိုင်ရာဝန်ကြီးဌာနပိုင်းကဘယ်လိုပြုမူနေထိုင်မှာဘာကိုသတိထားပါဆက်သဖြင့်လိုအပ်တဲ့အသိပညာပေးမှုစဉ်းစားပေးမှုကိုရှိခဲ့ပါသလားခင်ဗျာဒီတိုင်းလွှတ်လိုက်တာပဲလားပတ်စံပေးအေဂျင်တွေသွားကွာဆိုရင်လွှတ်လိုက်တာပဲလား
ဟုတ်ကဲ့သူတို့ပထမတော့သူတို့တင်တန်းပုံစံမျိုးနဲ့ဒီတင်တန်းတွေပေးပါတယ်ပြီးသွားတော့တကယ်တမ်းသွားရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာသိန်း30နဲ့ညီမြတဲ့စာချုပ်တစ်ခုကိုချုပ်ရပါတယ်ပတ်စံငွေသား15သိန်းကိုတော့အဲကတိပေးခဲ့ရပြီးတော့တနည်း15သိန်းကိုတော့မိမိရဲ့ပိုင်ဆိုင်မှုအင်ဂျာချန်ပီယံကိုပြပြီးတော့စာချုပ်ထုတ်ခဲ့ရပါတယ်။အဲ့ဒီစာချုပ်ကဘာတွေပါလဲဆိုလို့ရှိရင်ကိုရီးယားနိုင်ငံကိုရောက်ရှိပြီးတော့တနည်းအတွင်းမှာစက်ရုံကိုကြောင်းတာတွေစက်ရုံကနေပြီးအလုံးမလွတ်နိုင်လို့ထွက်ပြေးတာတွေနောက်ပြီးတော့ဒီတရားဝင်ဘဝကနေပြီး over stay ဘဝကိုကူးတွန်းသွားတာတွေအဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင်ပထမသဘောစစ်တင်တာက15သိန်းကိုလည်းသိန်းနဲ့အပြင်ကိုနောက်ထပ်15သိန်းကိုပဲထပ်ပြီးတော့ပေးရမယ်။အကယ်မပေးအဲ့လိုမျိုးမပေးဘူးဆိုလို့ရှိရင်စီစဲဥပဒေရအေးအေးယူခြင်းကိုခံရမယ်ကိုရီးယားနိုင်ငံမှာလည်းပြဿနာစုံတရားဖြစ်မယ်ဆိုပြီးတော့အဲ့လိုချိန်ချောက်မှုတွေနဲ့စာချုပ်တွေကိုသူတို့ချုပ်ခဲ့ရပါတယ်နောက်တစ်ခုကသူတို့အနေနဲ့လာတဲ့အလုပ်တွေကလည်းအလုပ်ကမ်းပုံစံဒီမျိုးရှိပါတယ်တစ်ခုကတော့ဒီစိုက်ရုံအလုပ်ရုံကုမ္ပဏီလုပ်ငန်းမှာတစ်ခုကတော့စိုက်တွေးနဲ့ဝင်းမြူရေးနဲ့ရေလုပ်ငန်းတွေဖြစ်ပါတယ်အဲစိုက်တွေးနဲ့လည်းလူတွေကဆိုလို့ရှိရင်ကိုရီးယားနိုင်ငံမှာကျန်းကိုပြင်းပန်းဆင်းရဲမှုများစွာနဲ့တုံ့တွေ့ရပါတယ်ရာသီဥတုအေးရင်လေအေးတယ်လျော့တကိုယ်လုံးအဲ့ဒါရေထဲမှာဆင်းမျိုးလောက်ရတယ်အဲ့ဒါကြီးရွှွန်နေနိုးနေကြားထဲမှာပြင်းပန်းဆင်းရဲဆိုတာအဲ့လိုလူမျိုးတွေလောက်လို့တွေလောက်ရတဲ့အတွက်ကြောင့်မာလူမျိုးတွေကလုံးမလုံးနိုင်လုံးမလုံးနိုင်လို့ထွက်ပြေးကြတာထွက်ပြေးကြတော့ overseas ဖြစ်ရတယ် overseas ဖြစ်တဲ့အခါမျိုးကြတော့ဗမာနိုင်ငံမှာသူတို့တဘိုးစစ်တင်လာခဲ့တဲ့15သိန်းကိုသိမ်းနေပြီးတော့နောက်ထပ်15သိန်းကိုလည်းဗမာနိုင်ငံမှာရှိတဲ့အလုံးမဝင်းကြီးဌာနကပြည်ပအလုပ်ကိုင်ရှာဖွေဌာနနေအိမ်ဟိုဖုန်းနေကြောင်ညာဆက်ပြီးရခင်ဗျားတို့မိသားစုဝင်တာဘဒူကတော့ထွက်ပြေးသွားပြီးမသူ့ကိုပြန်ဆက်သွယ်ပါအဲ့တော့ပြီးတော့ဒီမှာနောက်ထပ်15သိန်းကိုပြေဖို့လုပ်ပါဆိုပြီးတော့ချင်းချောင်းမှုတွေငွေတောင်းကမှုတွေကိုလည်းပြုလုပ်နေတယ်ကျွန်တော်ကြားသိရပါတယ်ခင်ဗျ
ာဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်သိတဲ့ကျွန်တော်မေ့ချင်ပါတယ်မြန်မာနိုင်ငံမှာအဲ့ဒီပြည်ပထွက်သွားတဲ့အလုပ်သမားတွေပြည်ပထွက်လုပ်တဲ့အလုပ်သမားတွေခုနကရန်နိုင်ထွန်းတို့တောင်ကိုရီးယားဆိုရင်အစိုးရတရားဝင်စာချုပ်စာတမ်းနဲ့သွားတဲ့လူတွေတောင်ဒုက္ခတလောက်များရင်နေဆက်ဖြတ်သွားတဲ့ကိုနီကိုဟန်နဲ့သွားတဲ့လူတွေကတော့ပို့ပြီးတော့ဆုံးမယ်ထင်ပါတယ်ဆိုတော့ဒီအလုပ်သမားတွေကိုပြပမထွက်ခင်မှာတဝင်းအာလိုအပ်တဲ့ပြင်ဆင်မှုတွေသတိထားမယ့်အချက်တွေလိုင်းနာတင်တဲ့စီကံတွေဘယ်လိုအခက်အခဲဖြစ်ရင်ဘယ်လိုဆက်သွယ်ဘူးဟာဆိုတာမျိုးစဉ်းစားပြီးအစီအစဉ်ကမြန်မာနိုင်ငံမှာမကြောက်ဘူးလားခင်ဗျာစီရရှိပါလားခင်ဗျာတကယ်ဟုတ်ကဲ
့မကြောက်ဘူးခင်ဗျာနောက်ပြီးတော့ဟိုထွက်သွားကြတယ်လေစီးပွားရေးမပြေခဲ့လေဆိုတော့တရားဝင်မဟုတ်တာပုံများပါလိမ့်မယ်ကြရကတမင်းတလူစားဖို့ဆက်သွားကြတာဆိုတော့အဲ့လိုအစီအစဉ်ကရှိလဲရှိဖို့မပေါ်ပါဘူးပြကျွန်တော်တို့ဒီတန်းအရင်တော့ဆိုရင်ဖွင့်တော့ဒီပြုကြတာမို့ခနဲ့တော့တန်းကြီးကိုတင်လာဖြစ်တယ်သူတို့ရှက်ခွဲတယ်လို့ယူဆထားတာဟိုတကယ်တကယ်ကျဒီချက်ကကျွန်တော်တို့မငင်းနိုင်ပါဘူးတန်းကြီးသူစီးပွားရေးချင်းနေမကောင်းတော့ကိုယ့်ပြည်ထဲမှာတမင်းမွားလို့ဒုညာနိုင်ငံကိုထွက်လုရတာဆိုတော့တပက်နိုင်ငံတွေလည်းသိပါတယ်နောက်ကျွန်တော်တို့အစိုးရကကျွန်တော်တို့ဒီလူတွေကိုထားတဲ့သဘောထားလည်းသိတဲ့အတွက်နိုင်ငံစီမင်းဆက်ဆံရတာပါသူတို့စီမင်းလုပ်ပေးနိုင်တော့သိကောင်းတာပေါ့ဗျာဒါအလွန်ကောင်းတဲ့အချက်ကိုကျွန်တော်ဒီပြောရပါပါ
ဟုတ်ကဲ့ဥစားဝင်လည်းပြောပါအောင်ခင်ဗျာမလေးရှားမှာတော့အဲ့ဒီနေဆက်ဖြတ်ကျော်ပြီးတော့ထွက်လာတဲ့ခုနဆရာတင်းတောင်းပြောတော့ဆင်းရဲနံပါတ်လို့ထွက်လာပြီးတော့ရရအလုံးလုံးမဲ့ဆိုတော့အလုံးသမားတွေအများများရှိမယ်လို့ထင်ပါတယ်သူတို့တွေနဲ့တေဝင်းစာချုပ်စာတမ်းနဲ့ထွက်လာတဲ့လူတွေဘဝကောဘာခြားနာမှုရှိပါလဲခင်ဗျာ
โอเคซาวซาบ้านเนี่ยถ้าเราดูอารมณ์มาอยู่มาตัวซาวนี่จะมีวิจารณ์ดูเขาอยากเกิดตัวเองบ้างช่องบางวิตัวถ้าเราเกิดอะไรแต่คู่นี้เนี่ยชีบ้านลูกเดิมมาเรียนนี่เนี่ยที่เราได้เข้ามาจากรถตัวนี้เนี่ยดีกูสว่างนี่คงไปเลยดีตามไม่ดีโลกที่เนี่ยตัดกูดีโลกกันหายดีเนี่ยมาตอนนี้เนี่ยมาคนอะไรเอว่าไฟสุดเลยคอมมูนีมาตามไม่ดีชอบวิวจีดีเนี่ยบริษัทวิตรตัดกูดีโลกกันหายถ้าเป็นอะไรนี่จอนี่กูรับดีปะในทางนี้ปะมันก็ไม่ยากยากได้คำมาตู้รถได้คำมาพังหันเลยทองเนี้ยอยู่เด็ดทองนั้นมาจากสูงเชนตัวจองพังหันเลยกลายเป็นกูนอไปมันเดี๋ยวมาเบียดรถได้เท่าไหร่จนเราออกสูงเชนคนเดียวประมาณอย่างมีมีรถได้กูมันดีเนี่ยมีมีรถได้เนี่ยมันตู้จองกูมันดีจริงมันตู้จ้าได้คำมาเยอะเลยพังซิมูขังให้ยากเลยขังให้เช่นทองนั้นมาเนี่ยดูดีอ่ะมีอะไรเพิ่มเลยแต่ถ้ามันลองดูพังหันอย่างสูงเชนดีเนี่ยมาดีเอเจนซี่เนี่ยดีมีมีรถคอมมูนิตี้สมานิคอมมูนิตี้เป็นรถสีจีนะบ่เด้อยอดเนี่ยเข้ามาอพังคันเนี่ยดูเดียตาขึ้นนี่เด้อจ้างเนี่ยเราท่องแล้วมาเนี่ยอู้ยอดก็ไม่รู้ตรงเนี่ยตีได้ดูดิจนเราจะถูกยาเนี่ย4รอบสิว่ะไอ้หลุขึ้นนี่ว่ะเ
ออ
ถ้าจังหวะอํานาญลงเนี่ยซีซิบิวตัวว่ะ
ถูกแก่เค้าดาอานาบานีบักเนี่ยตะยุงบักตามสีปกติแล้วทุกทีจนเราซินามิเนี่ยซ้อซ้องพี่อ่ะตะคูอ่ะไอ้ปีบ้ามาอลุกกันย่ามาสุบิรจ้วนขึ้นเนี่ยยองซาไล่ตาမျိုးอิมแมนซ้อยาได้สนิทဖြစ်ပါတယ်ဒီဟာကိုလည်းအခုလူကုန်ကူးဖူးတိုက်ဖြဲရေးဆိုပြီးတော့မြန်မာနိုင်ငံအစီဆိုရာဆောင်ရွက်တယ်ဆိုတာအသံကြဲကြဲလောင်လောင်တော်တော်လေးကြားနေရပါတယ်ဘလောက်ထိထိရောက်မှုရှိလာပြီလားခင်ဗျာအဲ့ဒါဆရာဦးစိန်တဲ့အရင်ပြောပါခင်ဗျာ
လူကုန်ကူးမှုကတော့မြန်မာနိုင်ငံမှာဆက်လက်ပြီးတော့ရှိနေသေးပါပဲသူအဲ့မှာအဓိကအဖြစ်ဒီရောင်းခခံရတော့တရုတ်ပြည်ဘက်ကိုသွားတဲ့ဟာတွေကိုတော့တော်တော်လေးများပါတယ်။နောက်ပြီးထိုင်းနိုင်ငံကိုလည်းအခုချိန်ကြီးရှိနေသေးတော့အထူးသဖြင့်ကျွန်တော်ဒီနားဖက်ကြီးမှာရောင်းစားတဲ့အမှုတွေကတော့တော်တော်လေးကိုများနေကုန်ပါပဲ။ထိုင်းနားဖက်လေးပေါ့နော်။ထိုင်းနားဖက်ထိုင်းနိုင်ငံကတော့ရှိတဲ့နားဖက်လေးပြီးတော့နောက်ထိုင်းကြီးကနေထိုင်းနားဖက်လေးကအင်ဒိုနီးရှားကြီးတွေမှာသွားပြီးတော့ထိုင်းနဲ့နားဖက်လေးပေါ့။အဲ့ဒီမှာလည်းအများကြီးရောင်းစားတာထိနေပါတော့
။အဲ့တော့ကျွန်တော်ဦးသိန်းတန်းကိုပေးခြင်းပါတယ်။ဒီကိစ္စဗမာမသိလုံနေတာပဲဥပဒေပြဋ္ဌာန်းမှန်းလဲကြားတယ်ဒါဆွေးနွေးပွဲတွေ workshop တွေနိုင်ငံကနေပူပေါင်းဆောင်ရွက်တဲ့တစ်ချိန်လုံးကြားနေတယ်ဒီအလုပ်သမားတွေကိုကျွန်းလို့ရောင်းစားခံရတဲ့ကိစ္စကိုတာစီဖို့မှာဥပဒေပိုင်းအားနဲ့နေတာလားဥပဒေကိုလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအားနဲ့တာလားဆိုတာဆရာဦးတင်းတောင်းသုံးသပ်ပြောခင်ဗျာ
ဥမာတော့ပြောရရင်တော့ဥပဒေရှိပါတယ်ဥပဒေကိုကျွန်တော်တို့ဒီမှာတော်တော်များများကြည့်ရတယ်ဥပဒေကိုအသက်ပုံဝင်တာဥပဒေတူဥပဒေတည်းမလိုက်နာတာပါပဲဒီကိုကူတဲ့ကိစ္စဆိုရင်တားထားရအများကြီးပေါ့ဗျာဟိုလိုလုပ်တယ်ဒီလိုလုပ်တယ်အကျယ်တုံးကနေပေါ့အကျယ်ကျယ်လောက်တော့ကွာလုံးတော့ကျွန်တော်ဒီနှစ်မေလာတဲ့အတိအကျကိုကျွန်တော်ရောက်ခဲ့ပါတယ်ဒီရှိနေတဲ့ conference အဲ့ဒီမှာလည်းပဲကျွန်တော်တို့ဒီနေဆက်မှာသူတို့ကရွှင်ဒီလို့ခေါ်တဲ့ YDHR ဆိုတဲ့အဖွဲ့ပေါ့နော်ဘိန်းချက်တဲ့အဖွဲ့ဒီလူတွေကရင်းနှုံးကဘိန်းကူစားတဲ့လူတွေဒီလူတွေကဗမာပြည်ကအဲ့လိုလူကုန်ကူခံတဲ့လူတွေရွှေရွှေရွှေကူးကြီးတဲ့လူတွေသူတို့နယူးဇီလန်နိုင်ငံပေးတဲ့အထောက်ပံ့တွေကိုတုံ့ပြန်တချို့ပဲသူတို့သိချက်တဲ့နေရာမှာတုံ့ပြန်ပြီးတော့သူတော်မို့တုံ့ပြန်လို့ကျန်တာတွေကအဲ့ဒီဗမာပြည်ကလူတွေကိုကယ်ဖို့သူတို့စ조사ရတယ်အထူးသဖြင့်မျိုးသမီးတွေပေါ့နော်ဒီ sex ပေါ့ပေါ့ဟောကပါလိန်ကျုံဖြစ်နေသူရောင်းစားခံရတဲ့အခါမှာစနာပါတက်တယ်ဆိုတော့သူတို့အဲ့လိုကယ်တဲ့အခါမှာကယ်လို့ရတဲ့အခါမှာလေဒီလူတွေကခုနလိုတရားဝင်ဝင်လာတာမဟုတ်တဲ့အခါကျတော့သူတို့မှတ်ပုံတွေလည်းမရှိဘူးတချို့ကဘဝအခြေအနေကဇာတ်လမ်းမှန်ကိုလည်းမပြောနာမည်ရင်းကိုမပြောတဲ့အခါကျတော့မှတ်ပုံတွေမရှိတော့သူတို့အစိုးရစီမှာသူတို့အကူအညီတောင်းလို့မရဘူးနော်ဒီလူတွေကတရားဟိုဒီလိုမတရားလုပ်ခံတဲ့လူတွေပါလို့ပြောမရအောင်ဖြစ်နေရဖြစ်တဲ့အခါကျတော့သူတို့ကဒီဘက်ဒီလိုသူတို့စ조사ပြီးတော့ဒီလူတွေကိုပတ်ပုတ်တင်ရအောင်ခုပြီးလို့မဖြစ်နိုင်ဘူးလားဆိုတော့ကျွန်တော်တို့ဗမာရှိနေတယ်လို့လည်းအကူအညီတောင်းကုမ္ပဏီရန်ကုန်မှာတောင်းသူတို့ဒ
ီဟုတ်ကဲ့ဆရာနေလို့ချက်ပါဟုတ်ကဲ့ဆရာ
ရက်တွေ့မှာတော့ကျွန်တော်တို့ကတကယ့်အခြေအနေကတော့ပေါ့မြေပြင်ဖြစ်ရတယ်အများကြီးကွာဟာတယ်ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာနောက်ဆုံးအနေနဲ့သွားရရှင်တယောက်ကဗမာပြည်မှာပြုပင်ပြောင်းလဲဆိုတာအလကားပါတဲ့ဒါကြောင့် migrant workers တွေဖြည်းပြီးတော့ပြန်ဖို့ဆိုတာမျှော်တိုင်းဝေးနေပါသေးတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဦးကျော်စံသာဆွေးနွေးတင်ဆက်တဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေနေ့ညပတ်ဒီမှာတပတ်ကို2ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါတော့လာမယ့်အင်္ဂါနေ့ညမှာဆွေးနွေးမယ့်တိုက်ရိုက်လေးလိုင်းအစီအစဉ်အကြောင်းကိုအသိပေးကြပါရစေခင်ဗျာ
သောရရှင်များရှင်လာမယ့်9နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခန့်နှုန်းရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်ဒီလိုခန့်မှန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲတိုးတက်မှုတွေကရော အောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးဒါမှမဟုတ်အီးမေးလ်လိပ်စာ barmis@voanews.com စီကိုဆက်သွယ်ရမယ်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ်။လေလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးကြင်နာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။
တော်ရရှိနေနေနဲ့ကျွန်တော်တို့ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်တော့အင်္ဂါနေ့ည9နာရီမတိုင်ခင်ဆက်သွယ်ကြဖို့ကိုတိုက်တွန်းပါရစေခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်အမတ်130တက်ကတူရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်စာဆောင်ကိုမနက်7နာရီကနေ9နာရီတကြိမ်နေ့လယ်7နာရီကနေ10နာရီအထိတကြိမ်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလဲကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
စီးရီးယားနဲ့တူရကီနယ်စပ်ဒေသမှာအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေကစစ်လေယာဉ်တွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်ပေးနေကြမှာပဲ။ကတ်စ်တက်ခဲရေးသမားတွေဟာ IS Islam စစ်သွေးကြော်ရဲ့တပ်ဖြတ်မှုကိုမခံရအောင်ကိုယ်ပိုင်မျိုးကလေးကိုအသေးအံခုခံကာကွယ်နေကြပါတယ်။အခုလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပေမဲ့လည်းတူရကီဘက်ကနေဝင်ရောက်ပြီးတိုက်ခိုက်ပေးဖို့အတွက်တူရကီသမ္မတရစ်ဆက်တိုက်ပွဲအာရဝန်ကိုနိုင်ငံတကာကဖိအားပေးပန်ကြားမှုတွေတိုးလာနေတာဂရုမစိုက်ပဲတစ်ဖက်နယ်စပ်မှာရှိတဲ့တူရကီတပ်တွေကဝင်ပြီးတိုက်ခိုက်ပေးတာမျိုးမရှိပါဘူး။တကယ်လို့ကိုယ်ပိုင်မျိုးကလေးကြသွားရင်တက်ကြီးရွယ်ဦးတွေအပါအဝင်ကတ်စ်လူမျိုး 12,000 ကျော်လောက်အစုလိုက်ပြုံးလိုက်အသက်ဖြတ်ခံရနိုင်မှုရှိတယ်လို့အဲ့ဒီဒေတာကကုလသမဂ္ဂအရာရှိတွေကတောက်ချာနေမှာသတိပေးခဲ့ပါတယ်။ Ebola ရောဂါပိုးကာကွယ်ရေးလှုပ်ဆောင်ချက်တွေကိုအနောက်နိုင်ငံတွေမှာတိုးမြှင့်ပြီးလှုပ်ဆောင်နေကြပါပြီ။ရောဂါပိုးပြန့်နှံ့မှုကိုတားဆီးဖို့အတွက် American ပြည်ထောင်စုမှာဆိုရင် New York လေးစိတ်တစ်ခုဟာစစ်ဆေးတဲ့အစီအစဉ်ချက်ကိုတိုးမြှင့်ပြီးလှုပ်ဆောင်တဲ့ပထမဆုံးနေရာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်အသစ်ဒဇယ်ပိုင်းအနေနဲ့Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကရောက်လာတဲ့ခီးတွေကို John F. Kennedy အပြည်ပြည်ဆိုင်ရာလေးစိတ်မှာကိုအပူချိန်တိုင်းတာတာတွေစလုံနေပါပြီ။ယောဂါပိုကုဆက်ခံထားရသူတအုပ်နဲ့ထိတွေ့တာမျိုးရှိဘူးသလားဆိုတာဆန်းစစ်ဖို့အတွက်ခီးတွေကိုမေးခွန်းထုတ်ကြမှာလည်းဖြစ်ပါတယ်။ Ukraine ရှေ့ပိုင်းဒေသငင်းချင်းအစီအစဉ်ကိစ္စနဲ့တဘာဝတန်းွေအယောင်းဆိုင်အယောင်းဝယ်ဆိုင်ရာဆက်ပြီးအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီတီနိုင်ငံမှာနောက်သတင်းပတ်ကြားတွေ့ဆုံမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့ဆန္ဒပြနေတဲ့အကြောင်းသားအုပ်စုတို့ကတရုတ်သမ္မတရှီကျင်းပင်စီအိတ်ဖွင့်ပေးစာတစ်စုံရေးသားပြီးဟောင်ကောင်အတွက်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုစဉ်းစားပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။
ကမ္ဘာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာခဲ့တာပါ။ဒီမနက်စီစဉ်ထုတ်လို့ရေးမှုကမန်နန္ဒာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zeynep Abdul Rahman ဖြစ်ပါတယ်။ VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190လို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.